မင်္ဂလာပါရှင်။ဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ No Vote ပြဿနာဘလို့ကင်တွေဖြေရှင်းတင်တယ်လဲဆိုတဲ့ကောင်းစင်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရှင
်။လာမယ့်2020နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပပါတော့မယ်။2015ခုနှစ်ရွေးကောက်ပွဲတုန်းကအတိုင်းအားလုံးပါဝင်ရှင်ပြိုင်ရမယ့်ရွေးကောက်ပွဲအမျိုးအစားပါရွေးကောက်ပွဲကိုသဘေးမောက်တဲ့ကြီးကြီးမားမားပါတီအဖွဲ့အစည်းမရှိပါဘူးဒါပေမဲ့2015ရွေးကောက်ပွဲနဲ့ခြားနားတာတစ်ခုကနိုးဘုတ်လုံးမဲ့သူတွေပေါ်လာသလိုပယ်မဲသွားပေးကြဖို့အထိလုံလုံချုံချုံပြောဆိုသူတွေလည်းရှိလာပါတယ်လာမယ့်ရွေးကောက်ပွဲမှာနိုးဘုတ်လုံးမယ်လို့ပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုထားသူတွေကသူတို့ဟာ2015ခုနှစ်မှာအပြောင်းလဲကိုလိုလားတာကြောင့်NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးခဲ့ကြကြောင်းဒါပေမဲ့ NLD အစိုးရအုပ်ချုပ်ခဲ့တဲ့၄နှစ်ကျော်ကာလမှာသူတို့မျှော်လင့်သလိုအပြောင်းလဲကိုမဖော်ဆောင်နိုင်တဲ့အကြောင်းချွေးချက်အားနည်းချက်အမှားတွေအများကြီးလုပ်ခဲ့တဲ့အကြောင်းတိုင်းသားတွေအကျိုးအတွက်လည်းမလုံနိုင်ပဲပြိပခတ်ဖြစ်စရာတွေကိုတောင်လုပ်ခဲ့ကြောင်းအခြားတစ်ဖက်မှာလည်း NLD ကိုမဲမပေးပေမဲ့အခြားပေးစရာကြီးကြီးတက်တက်ပါတီလည်းမရှိတာကြောင့်ဘယ်ပါတီကိုမှမဲမပေးပဲနိုးဘုတ်လုံးမယ်ဆိုတဲ့အကြောင်းပြောဆိုထားပါတယ်နိုးဘုတ်လှူရှာမှုဟာလာမယ့်ရွေးကောက်ပွဲအပေါ်ဘလို့တက်ရောက်လာမှလဲဆိုတဲ့ကိစ္စစိတ်ဝင်စားစရာပါခုတစ်ပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့ကိုယ့်ဘာသာကိုယ်တဦးချင်းနိုးဘုတ်လှုပ်တယ်နိုးဘုတ်လှုပ်ဖို့စီရင်တယ်ဆိုတာမျိုးကတော့နိုင်ငံတကာမှာရောမြန်မာနိုင်ငံမှာပါတိတ်မဆိတ်ပါဘူးအဲ့လိုကိစ္စမျိုးဟာအကြောင်းရင်းကနှစ်မျိုးပေါ်မှာအခြေခံပြီးပေါ်ပေါက်လာတာမျိုးပါပထမတစ်မျိုးကတော့ဒီမိုကရေစီထွန်းကားတဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာဖြစ်လေဖြစ်တာရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲလုပ်တယ်ဆိုတာပုံမှန်လုံယုံလုံစင်ဖြစ်ပြီးလွတ်လပ်ပြီးတရားမျှတမှုရှိပါတယ်။ရွေးကောက်ပွဲမတမာမှုဆိုတာအဲ့ဒီနိုင်ငံကပြည်သူတွေမကြားဘူးတဲ့အရာမျိုးပါ။နိုင်ငံတချို့မှာတော့ပြိုင်ဘက်ပါတီတွေကြားနိုင်ငံရေးစီးပွားရေးလူမှုရေးစတဲ့မူဝါဒရေးရာတွေမှာတိတ်ပြီးမကွာခြားတတ်ပါဘူး။ခိုင်မာအားကောင်းတဲ့ institute တွေအောက်မှာအစိုးရတစ်လက်ကနေနောက်တစ်လက်ပြောင်းတိုင်းဝန်ကြီးချုပ်ဒီတစ်ယောက်ကနေနောက်တစ်ယောက်ပြောင်းသွားတိုင်းလူအဖွဲ့အစည်းတွေမှာတိတ်တာတဲ့တယောက်မှုတွေဖြစ်လေဖြစ်တာမရှိပါဘူးပြောရရင်အစိုးရပြောင်းသွားတယ်ဆိုပေမဲ့တာမန်ပြည်သူအများစုကြီးရဲ့နေ့စဉ်လူနေမှုဘဝတိတ်ပြီးပြောင်းလဲသွားတာမျိုးမရှိတတ်ကြတာမျိုးပါဒီလိုအခြေအနေမျိုးတာမန်ပြည်သူတွေကြားမှာမဲပေးခြင်းမပေးခြင်းတိတ်ထူးခြားမှုမရှိဘူးလို့ခံစားရကြပါတယ်ပါတီတစ်ခုခုလူပုဂ္ဂိုလ်တယောက်ယောက်ကိုမဲသွားပေးလိုက်လို့လေသူတို့နေ့စဉ်ဘဝတိတ်ပြီးထူးခြားသွားမှာမဟုတ်ဘူးလို့ခံစားတတ်ကြပါတယ်။ဒီတစ်ခါ no vote ဆိုပြီးမဲသွားမပေးဘဲနေတတ်ကြတာမျိုးပါ။တချို့နိုင်ငံတွေမှာဆိုရင် no vote များလွန်းလွန်းမဲပေးသူရာခိုင်နှုန်းအတော်လေးနည်းပါတာမျိုးတော့ဖြစ်တတ်ပါလေ။နမူနာအားဖြင့်ဂျပန်နဲ့အနောက်ဥရောပကနိုင်ငံတချို့ပါ
။နောက်တစ်မျိုးကတော့တပိမမှုဆန်တဲ့ no vote ပါ။မဖွံ့ဖြိုးသေးတဲ့နိုင်ငံတွေအာဏာရှင်နိုင်ငံတွေအာဏာရှင်တပိုင်းနိုင်ငံတွေမှာဖြစ်ပေါ်လေးရှိပါတယ်။အဲ့ဒီနိုင်ငံတွေမှာရွေးကောက်ပွဲကိုနာမည်ကြားကောင်းယုံလောက်လုပ်ပြတတ်ကြပါတယ်။တရားမျှတမှုမရှိတဲ့ရွေးကောက်ပွဲဆိုင်ရာဥပဒေတွေစည်းကမ်းတွေချမှတ်ထားတတ်ကြသလိုပြိုင်ဘက်အတိုက်ခံပါတီတွေဝင်ရောက်ရှင်ပြိုင်ခွင့်မရအောင်အမျိုးမျိုးညှိပတ်ထားလေးရှိပါတယ်။အဲ့ဒီရွေးကောက်ပွဲကိုကမကထာလို့ကျင်းပပေးတဲ့ကော်မရှင်တွေကလည်းအာဏာရှင်တွေလိုချင်တဲ့အဖြစ်မထွက်ထွက်အောင်မတမာမှုတွေကိုနှီးမျိုးစုံနဲ့လုပ်ပေးတတ်ပါတယ်။အဲ့လိုချင်းနေအောင်မှာတည်သူလူထုဟာသူတို့ဆန္ဒအစ်စ်မှာဖော်ထုတ်ခွင့်မရတာတနည်းအားဖြင့်သူတို့မဲပေးခြင်းတဲ့ပါတီအမတ်လောင်းတွေရွေးကောက်ပွဲမဝင်နိုင်လို့မဲပေးလို့မရတာတကယ်လို့ရွေးကောက်ပွဲဝင်မဲသွားပေးခဲ့ရင်လဲကော်မရှင်အစစ်အစစ်ရဲ့မသမာမှုကြောင့်ကိုယ်ဆန္ဒမဲဘာမှမထူးခြားတာစတဲ့အခြေအနေမျိုးကြုံရမှာကိုသိနေတတ်ကြပါလေအဲ့ဒီအခြေအနေမျိုးမှာတူးချင်းစီအနေနဲ့ no vote ဆိုပြီးမဲမပေးတာမျိုးလုပ်ကြပါလေ
တချို့နိုင်ငံတွေမှာတော့ရွေးကောက်ပွဲကိုတပိတ်မှောက် no vote campaign လုပ်ပြီးရွေးကောက်ပွဲရဲ့တရားဝင်မှုပြတ်ပြားအောင်စူးစမ်းကြတာမျိုးလည်းရှိပါတယ်။အာဏာရှင်နိုင်ငံတချို့မှာတော့ဥပဒေပြဋ္ဌာန်းချက်တွေနဲ့တားမြစ်ထားတတ်ကြလို့ no vote ကိုကြဲကြဲပြောလို့မရတာမျိုးရှိတတ်တယ်လို့ရွေးကောက်ပွဲကိုတပိတ်မှောက်ကြပါဆိုပြီးစည်းရုံးလို့လည်းမရနိုင်ပါဘူး။ဥပဒေအရထောင်ထဲရောက်သွားနိုင်လို့ဖြစ်ပါတယ်။မြန်မာနိုင်ငံမှာလည်းအဲ့လိုဖြစ်ခဲ့ပူပါတယ်။တိတ်မဝေးလာသေးတဲ့2010ပြည့်ရွေးကောက်ပွဲကာလမှာပါအားလုံးပါဝင်လို့မရအောင်ဥပဒေထုတ်တားမြစ်ခဲ့တဲ့အပြင်နိုင်ငံရေးသမားအများပြားကိုကြဲကြုံနဲ့အချင်းတောင်တွေတဲ့ထဲထားပြီးမှကျင်းပတဲ့ရွေးကောက်ပွဲဖြစ်လို့ပါအဲ့ဒီအချိန်တုန်းက NLD အဖွဲ့ဝင်တချို့ရွေးကောက်ပွဲမှာမဲသွားမပေးကြဘူးတပိတ်မောက်ကြဘူးလှုံ့ဆော်ခဲ့ပူပါတယ်အခု2020ပြည့်ရွေးကောက်ပွဲကတော့2010ပြည့်ကနဲ့ခြားနာပါတယ်2015တုန်းကလိုပဲအားလုံးပါဝင်ရှင်ပြိုင်ကြမယ်ပွဲပါ Tajang, no vote Lodago, NLD, Pikanpu, SNLD, Abawin, Badi Dai Luluga, Lamakan Jabau. Ogola Nayaniga Lode, Messi Topian Jin Sanya, online Siwe Buema, no vote Nepatapi, Dong Sansujiga, Gonayan, Dread, Go Dawin, Eugene Seha, Lunai Lunaima, Shiame, Gojai the Lu, Mebiame, Tabime, Meme Bibenero, Disney Jigu, Majai Puru, Hua Majai Puru, Yoraga, Imadan, Dawin Medave Subi, Josugevari. A lot to Pikanyo Party, Okata, Udan Tirale, Julaila, Donza Dianiga, To your Facebook, Lumu Kunye Samyanama, Gojaita, Goyeguiha, Didurai Pine, Quingi Diaba, Gojaita, Gomuyi, Tumia, Beda, Gove, Jaija, Majaija, Yuama, Subi, Popjagivari. Nangayidma, Nyazugaro, Siana, Shinugu, Yazuni, the wedge allow, Yinsan, Daikai, at that three. Chui, Miaji, Baby Ma, a cook sent out, maybe we yalaramo, Dago sent in a new vote, Loshamugu, Majajabo, Kubada go, maybe da, memebida, Nanganadia, ye a queen ye pippy me, a tatu regua, memebida, Siona, Lonsoram, Yuro, Democracy Seneku, Handa no shamuki, Shunyan Jamare.
Leshi Chinea, Lame, you got where a bima, Pila Nangin, Nakuwe Shibare, and Eddie Damamo, and Eddie Osuga, Tenet, Namarane. And Soya, Damamo, Tamro, Supega, Usaune, Mahame, Usua, Tene, Tamrane, Soya, Pue, Eddie Nakuba, Nobo, the Mari, and Ine, Eddie Nakurega, the Cuckoo, Jaye, Medo, Pibu, Lubare, Damamo, the Cuckoo, Lemkana, Musuile, Medo, Pibu, Lubare, Pesua, the Tel, Lekamare, Sueno, Throw Nobo, Luda, Mama Lime, You got Wema, Pawi, Shibia, Yaman, and anybody, Alugaro, Pure, Mebilao, Sio de Mare. Let's see, Messi, Amaya, and Lomiara Gesa, why be Kuni, Pishin, Bija, Valime? Noble the Marigo, a pit in Nimesa, Noble Sura, Belumule, Pidudu, Ditapo, Vifilao, Shimbiara, Democracy Senego, Lola, Mianore, Soye, Pepi, Mela, Piao, Siona, Mugobe, I will say, Lutze Yanjawa.